ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေပေါ်စနစ်တကျလူခွင့်ရေးထိုးဖောက်မှုတွေဖြစ်လာစေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေရပ်ဆိုင်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ပေါင်းကို82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတပ်ပြကော်မတီကကြာသပတေးနေ့နေ့မှအတည်ပြုခဲ့ပါတယ်။အဲ့ဒီမူကြမ်းထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူခန့်အပ်ဖို့ကိုလည်းအဆိုပြုထားတာဖြစ်ပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအစားအချမ်းဖက်ဖွဲ့တိုက်ခိုက်မှုတွေကြောင့်စစ်တပ်ကနေနေရှင်းလင်းလုခဲ့တဲ့နောက်ပိုင်းအင်းမီဂျန်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရွန်ဂျာ6သိန်းကျော်ဖြတ်ပြေးခဲ့တဲ့နောက်မှာမနစ်ကမတင်သွင်းပဲထားခဲ့တဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုပြန်လည်တင်သွင်းဖို့အတွက်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံတပ်ပြကော်မတီကနိုဝင်ဘာလ16ရက်နေ့မှာအတည်ပြုပေးခဲ့တယ်လို့အထွေထွေညီလာခံဥက္ကဋ္ဌပြောခွင့်ရBrandon Bama ga tanisa shinin bwe ma pyo ba le.
Today the third committee adopted a draft resolution on the human rights situation in Myanmar by a vote of 135
in. Dine thurin nilagan ye tatya committee ga Myanmar nengan ne patat pi lo mu chan ko thauk khan me 135 me kat kwet me 10 me ne ati pyu ke ba le. Me me pyu ke nei ke de phoe win maung ga 26 nengan shi ba le.
Kula tamaga thurin nilagan tatya committee ga Myanmar nengan ma lu khwin ye achin ni so wa ni hmu le twet.ဆုံးဖြတ်ချက်ချမှတ်ပြီးရှုံ့ချပြစ်တင်မှုတွေဇက်တိုက်လှုပ်လာခြင်းရာကနေမြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရပြက်တက်လာခဲ့တဲ့နောက်မှာတော့ဥရောပသမဂ္ဂကဦးဆောင်ပြီးတင်သွင်းမှုတွေမလုပ်ဘဲနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအင်းမီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလုံခဲ့တဲ့3လအတွင်းရွန်ဂျာ6သိန်းကျော်ထွက်ပြေးခေါ်လုံတဲ့ဖြစ်ရပ်ပေါ်ပေါက်ဖြစ်ပါတယ်။ဒီအချိန်မှာ OIC Islamic ပူးပေါင်းဆောင်ရည်အဖွဲ့ကကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းအစ်စ်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီမူကြမ်းကလည်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူကိုခန့်ထားရမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ဗီဂျီနမ်ဘီယာဟာစရုပ်ချမြောက်အထူးကိုယ်စားလှယ်တူဖြစ်ပြီးအခုသူ့ရဲ့တာဝန်ကုံဆုံးသွားပေမဲ့မြန်မာနိုင်ငံအတွက်အထူးကိုယ်စားလှယ်ထပ်မံခန့်တာမရှိသေးပါဘူး။ဒါပေမဲ့ဒီမူကြမ်းအတည်ပြုခဲ့တာမို့အခုပြင်ဆင်မှမြောက်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူကိုခန့်အပ်ရမှာဖြစ်ကြောင်းမစ္စတာဘာမာကပြောပါတယ
်။ Yesterday the UN Secretariat came up with an estimate of how much it would cost to implement this draft resolution. It found that should the General Assembly adopt it,an amount of 1,541,000
ဒီမူကြမ်းကိုအကောင့်ထဲဖွဲရမှာကုန်ကြသိမ့်တဲ့ပတ်သက်ပြီးတော့ကော်မတီကမနေ့ကဆွေးနွေးခဲ့ပါတယ်ဒီမူကြမ်းကိုထွေထွေညီလာခံကြီးကတည်ပြုလို့ရှိရင်ကုန်ကြသိမ့်ဒေါ်လာ 135,400,000 ကို2018ခုနှစ်ဘဏ္ဍာရေးနှစ်အတွက်လိုအပ်မှာဖြစ်ပြီးအဲ့ဒီငွေတွေကိုမူကြမ်းရဲ့အပိုက်တစ်ဆယ်မှာအစိုးပြုထားတဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ကိုခန့်အပ်ရေးမှာအသုံးပြုမှာဖြစ်ပါတယ
်ဒီငွေကိုအထွေထွေညီလာခံဘတ်ဂျက်ကံပေးရတယ်ကျန်းမာရေးကော်မတီကိုတင်ပြအတည်ပြုချက်ယူရမှာဖြစ်ပါတယ်။အတည်ပြုခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ဒီဇင်ဘာလမှာကျင်းပမယ်193ချိန်မြောက်ထူးထူးညီလာခံကြီးမှာတည်ဝင်အတည်ပြုဖို့ရှိပါတယ်။အခုလိုဆုံးဖြတ်ချက်ချမှတ်မယ်ဆိုရင်နိုင်ငံတကာရဲ့ဖိအားတွေပိုးပြီးတိုးလာမှာဖြစ်တယ်နဲ့ဒါဟာမလိုက်နိုင်ရင်လည်းရတဲ့ဆုံးဖြတ်ချက်မျိုးဖြစ်ပါတယ်။မြန်မာနိုင်ငံမှာလူခွင့်အခြေအနေဆိုးရွားနေပြီးရခိုင်ပြည်နယ်မှာလှုပ်ဆောင်တဲ့စစ်စင်ရေးတွေအတွင်းစစ်တပ်ကတရားမဲ့တပ်ဖြတ်မှုတွေဗရင်းချက်မှုတွေရှိနေတယ်ဆိုတဲ့စွပ်စွဲချက်တွေအပြင်လူမျိုးစုဖယ်ရှားရှင်းလင်းလှုပ်ဆောင်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းမြန်မာစစ်တပ်ကတင်းနှံလာနေမှာပဲအစီရင်ခံထုတ်ပြန်ညွှန်ဆိုခဲ့ပါတယ်။ဒါပေမဲ့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရခိုင်ပြည်နယ်တွင်လုံခြုံရေးတပ်တွေကအင်အားအလွန်ကြုံမသုံးအောင်ပေးချစေဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့တာဖြစ်ပြီးကုလသမဂ္ဂအကြီးအကဲမှုချုပ်ကရပ်ပေါင်း30အထက်လုံခြုံရေးကောင်စီကိုပြန်လည်အစီရင်ခံဖို့တောင်းဆိုထားပါတယ်။ဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဖြစ်တဲ့မီရိုစလပ်လက်ကကစိုးရိမ်မကင်းဖြစ်နေကြောင်းပြောကြားခဲ့တယ်လို့မစ္စတာဘာမာကပြောပါတယ်
။ President of the General Assembly considers what's happening in Myanmar to be a human tragedy.
ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌနဲ့မြန်မာနိုင်ငံမှာဖြစ်ဖြစ်ခဲ့တာကိုလူသားတွေအတွက်ဘေးဒုက္ခကြီးလို့ယူဆပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီကရောအတွေ့အမှုချုပ်ကပါထဲထဲဝင်ဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံကလည်းဒီစည်းဝေးပွဲတွေမှာပါဝင်တက်ရောက်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ဆိုတာအရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာတွေရှိပါတယ်။ကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌအနေနဲ့မြန်မာရေးကိုစိုးရိမ်မကင်းဖြစ်တယ်လို့ကိုယ်တိုင်လည်းပါဝင်ဆောင်ရွက်လျက်ရှိနေပါတယ်။
ဆုံးဖြတ်ချက်မူကြမ်းထဲမှာမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပြန်လည်တည်ခွင့်ပြုဖို့နဲ့ရွှေချာရီကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ပါတောင်းဆိုထားတာပါ။ကုလသမဂ္ဂအထွေထွေညီလာခံက မြန်မာနိုင်ငံမှာလူခွင့်အခြေအနေဆိုးဝါးနေမှုတွေအတွက်ဆုံးဖြတ်ချက်ချမှတ်ပြီးရှုံးချပြစ်တင်မှုတွေကို1992ခုနှစ်ကနေ2015ခုနှစ်အထိဆက်တိုက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။